တရားလွတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုတရက်ခွေဟာဒီကနေ့တောက်ကြနေမှာအကြိမ်တရားတိတိပြည့်ပြီးတဲ့နောက်မှာတော့ဆွတ်ဆွဲခံရသူတွေဘက်ကတင်ပြထားတဲ့တက်သေး၃ဦးကိုပဲစစ်ဆေးဖို့ကြံပါတော့တယ်။ဒါကြောင့်လည်းမကြခင်မှာတော့အမှုပြည့်ပြတ်နိုင်ခြင်းရှိတယ်လို့တရားလွတ်ရှင်နေကပြောပါတယ်။ဒီကနေ့တရက်ခွေကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောင်မတ်မေခရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတအူးလည်းဖြစ်ထင်ရှားတဲ့တရားလွတ်တော်ရှေ့နေတအူးဖြစ်တဲ့ဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာကြားနာစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့ရုံးချိန်မှာလူတက်မှုနဲ့ဆက်ဆက်ပြီးဆွဆွဲခံထားရသူတွေကတအူးဖြစ်တဲ့ဥဇေယဖြိုးဘက်ကတင်သွင်းတဲ့တက်သေး၃ဦးကိုစစ်ဆေးဖို့စင့်ခေါ်ထားပေမဲ့တက်သေးတွေမလာတာကြောင့်သူတို့ကိုတက်သေးစီရင်ကနေတရားရုံးကပယ်ဖြတ်လိုက်ပါတယ်။ဒီမှုကိုစစ်ဆေးလာတာနှစ်နှစ်ကြာမြင့်ပြီဖြစ်ပြီးအခုချိန်ထိမပြည့်ပြတ်သေးပဲဖြစ်နေတာဖြစ်ပါတယ်။အထူးခုံရုံးဖွဲ့ပြီးတော့တပတ်ကိုနှစ်ရက်စစ်ဆေးနေပေမဲ့လေတရက်ခံဘက်ကမလိုလားအပ်တဲ့တက်သေးတွေတင်လာကြောင်းပိုပြီးကြံ့ကြာနေရတယ်လို့တရက်လူရှိနေတွေဘက်ကဆွဆွဲပြောဆိုသလိုလူတက်မှုတန်တရားနဲ့ဆွဆွဲဖန်ဆီးခံရသူတွေဘက်ကလည်းတရက်လူဘက်ကကြံ့ကြာအောင်လုပ်နေတာလို့အပြန်အလှန်ဆွဆွဲနေတာတွေရှိပါတယ်။ဒီအမှုမှာတရက်လူတက်တဲ့အယောက်80ကိုတင်ပြခဲ့ပြီး82ယောက်ကိုဆစ်ဆေးခဲ့ပြီးဖြစ်ပါတယ်။ဆွဆွဲခံရသူတွေဘက်ကတော့တရက်ခံပြတက်တဲ့82ယောက်ကိုတင်ပြခဲ့ပါတယ်။လက်ရှိမှာတရက်ခံပြတက်တဲ့3ဦးပဲကျန်တာကြောင့်မကြခင်မှာအမှုပြီးပြတ်သွားနိုင်တယ်လို့တရက်လူရှိနေဦးခင်မောင်ထေးကပြောပါတယ
်။လက်ရှိအမှုအခြေအနေကကျွန်တော်တို့တရက်ခံပြတက်တဲ့စစ်ဆေးလို့3ယောက်စစ်ဆေးဖို့စစ်ဆေးဖို့ပြီးဖို့ပေါ့ဗျာ။3ယောက်ပဲကျန်တဲ့အခြေအနေရောက်နေပါခင်ဗျာ။အမှုအခြေအသွင်းနဲ့ပတ်သက်လို့ကတော့ဒါတရားရုံးကဆုံးဖြတ်မှာပါ။အဲ့ဒီခါကျတော့ဆရာတို့သိပါလိမ့်မယ်။ဒီဘက်မှာစစ်ဖို့တက်တဲ့၃ယောက်ပဲကျန်တယ်ဗျာအဲ့ဒီ၃ယောက်တက်တဲ့၃ယောက်လုံးရုံးကိုလာမယ်ဆိုရင်ရှေ့တစ်ဘက်မှာပြီးသွားပါပြီခင်ဗျာမလာဘူးဆိုရင်လည်းဒါမှုတုတ်တဲ့ကဒုတ်တဲ့ကြောင်းအတွက်မစစ်နိုင်ဘူးလို့တရားကသတ်မှတ်ပြီးတော့ရှေ့ဆက်သွားမယ်ဆိုလို့ချင်းရှေ့တစ်ချိန်ပြီးရင်တော့ကျွန်တော်လျှောက်လဲချက်ပေးရမယ်လို့အဲ့ဒါလိုပဲကျွန်တော်မြင်ပါပြီခင်ဗျာ
2019ခုနှစ်ဇန်နဝါရီ29ရက်နေ့ညနေ9နာရီကရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်မှာတရားလွှတ်တော်ရှေ့နေဦးကိုနီကိုတနတ်သမားကြည်လင်းကအနီးကတနက်နဲ့ပြစ်ပြီးလှုပ်ကြံခဲ့တာဖြစ်ပါတယ်။ဒီအမှုမှာဆွဲချက်တင်ခံထားရတဲ့ဦးစရာဖြိုးကတော့သူ့ပါဝင်ပတ်သက်နေတဲ့ဆိုတာကိုတရက်လူဘက်ကဖော်ထုတ်တတ်သေးပြနိုင်တာမျိုးမရှိသေးတာကြောင့်သူ့အနေနဲ့နင်နာတယ်လို့ဆိုလိုက်ပြီးအမှုကိုကြံ့ကြံအောင်လုပ်တာမရှိဘူးလို့လည်းဆိုပါတယ်
။ကျွန်တော်နဲ့ပတ်သက်ပြီးတော့ဟိုကြံ့ကြံရတဲ့ဟာလည်းမရှိဘူး။ကျွန်တော်တို့တရက်ခံနေကြောက်ဆွဆွဲခံသူတွေကြောက်ကြံ့ကြံရတာလည်းလုံးဝမရှိဘူးလို့ကျွန်တော်ပြောချင်တယ်။နောက်တစ်ခါဒီအမှုကိုဒီလောက်ကြာသွားတဲ့အတွက်ကျွန်တော်တို့ဘယ်လောက်နင်နာလဲ။အခုရုံးကြီးတရားရှိသွားပြီ။မီဒီယာတွေလည်းလာနေတာပဲ။ကျွန်တော်နဲ့ပတ်သက်ပြီးတော့ကဲဘယ်ဟာပေါ်ပေါက်တာရှိလဲ။ဘုဘကတရက်လူဘကနေရှောက်ရှောက်ပြောနေရှာရိုးမရှိတိုင်း။ဟလာပြီးလို့ရှိရင်တရားရုံးက3သူသူတို့ဘက4ပြောက်တယ်။ဟလာဖြောင်းမြန်နေရှောက်ပြောနေတရားရုံးမှာဘာမှပေါ်ပေါက်ချက်မရှိဘူး။အဲဒါနဲ့ကျွန်တော်တို့လည်းအများကြီးနင့်လာတယ်သူဟလာဖန်စီချုံနောက်ခံရတဲ့အနှိမ့်ဆက်ခံခဲ့ရသည
်ဒီမှုမှာအဓိကတရက်ခံလို့ဆွဆွဲခံထားရတဲ့ဥအောင်ဝင်းခိုင်ကိုအခုချိန်ထိမဖမ်းမိသေးပါဘူးဥအောင်ဝင်းခိုင်မပါဘဲဒီအမှုကိုစီရင်ချက်ချပွဲရှိနေပြီးအဓိကတရက်ခံလို့ဆွဆွဲခံထားရသူကိုမဖမ်းမိနိုင်လို့ဒီအမှုဟာနင့်နာသူတွေအတွက်မျှတတဲ့ဆုံးဖြတ်ချက်ချနိုင်ပါမလားလို့မေးခွန်းထုတ်စရာတွေလည်းရှိနေပါတယ်တရက်လူရှိနေဦးရောဘတ်ဆန်းအောင်ကတော့ဒီအမှုမှာနင့်နာသူတွေအတွက်မြတ်တာရဲ့စီရင်ချက်တစ်ခုရလာနိုင်မယ်လို့မျှော်လင့်ကြောင်းအခုလို့ပြောပြသွားပါတယ်
။ဒါကမြန်မာနိုင်ငံမှာနိုင်ငံတကာလေစိတ်မှာအခုလို့ရဲရဲဆက်ဆက်လှုပ်ကြံတက်ပြမှုမျိုးဟာတချိန်တစ်ခါမှမပေါ်ဘူးကြီးပဲနဲ့ထူးခြားတဲ့ဖြစ်စဉ်ဖြစ်လို့မြန်မာနိုင်ငံသူနိုင်ငံသားတွေတမကကပါတတော်ကပါစိတ်ဝင်စားတဲ့အမှုဖြစ်တော့တရားသူကြီးတွေကလင်းနဲ့စွာတုံ့တက်ပြီးမှဆုံးဖြတ်မှာဖြစ်တော့နိနာသူတွေအတွက်တော့အဖြေတခုကောင်းမှုစွာရမယ်လို့ပြောပါတယ
်ဖေဖော်ဝါရီလကုန်လမှာအမှုကိုအပြီးတက်နိုင်မယ်လို့နှစ်ဖက်ရှေ့နေတွေဘက်ကခံမှန်းထားကြပြီးလာမယ့်ဇန်နဝါရီ18ရက်နေ့မှာတော့နောက်ဆုံးကြံတဲ့တရက်ခံပြတက်သေးတွေကိုစစ်ဆေးဖို့ရှိပါတယ်ရှင်